AWR မျောလင့်ချင်းတန်လွင့်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ1ရက်မြန်မာတက္ကသိုလ်1383ခုနှစ်တရားမုံလားစုပ်73ရက်ဗုဒ္ဓဟူးနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်။
AWR မျော်လင့်ခြင်းအတံရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 1653ညညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 11623ညမှနေ့စဉ်အတံလွှင့်ပေးနေပါတယ်ခင်ဗျာ
တောတာရှင်များရှင်ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှေးဘိုးဘေးများအစီအစဉ်ကလေးများတွေChristmas ချင်ခါနားဆင်စရာပုံပြင်အစီအစဉ်ပြိုရွယ်မောင်မဲတိကောင်းပွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါ
တော်တရှင်များရှင်ရှေးဘိုးဘေးများထံမှသင်ခန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင်
။ဒီနေ့
ရှင်အသံမြတ်အစီအစဉ်ကိုနာတော်တာဆင်းနေကြတဲ့ချစ်တော်တန်ရှင်များမင်္ဂလာပါနော်တော်တာရှင်တို့ရေဒီကနေ့အာဒံဆိုတဲ့လူသားတန်းရဲ့ဖအူအရာကိုရရှိခဲ့တဲ့ဘိုးဘေးကြီးအကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာယူမှတ်သားကြရအောင်ရှေးဥစွာနှုတ်ကပတ်တော်ကိုနှလုံးသွင်းကြပါစို့အာဒံသည်အသက်နှစ်ပေါင်း930ဆေသောတေလီလို့ဖော်ပြထားပါတယ်ပထမဆုံးသောဘိုးဘေးအာရန်ကိုဖယားရှင်ကမြေမုတ်နဲ့ဖန်ဆင်းပြီးဇီဝအသက်မှုတ်သွင်းလိုက်တဲ့အခါမှာအသက်ရှင်တဲ့လူသားတူဖြစ်သွားခဲ့တယ်။ဖယားရှင်ကအေဒင်လို့ခေါ်တဲ့ဥယျာဉ်ကြီးတစ်ခုထဲမှာတရစ္ဆာန်အမျိုးမျိုးဖန်ဆင်းပြီးထားတယ်။အာရန်စီခေါ်လာပြီးအမိမဲ့စေတယ်။သားရင်သားရဲ့အမျိုးမျိုးမိုးကောင်းကင်ရဲ့အမျိုးမျိုးရေတတော်အမျိုးမျိုးကိုအာရန်ကအမိပေးပြီးမဲ့တယ်။နောက်မှအာရန်နဲ့တော်လျော်တဲ့အထောက်အမဇနီးမယားအေးဝါကိုပေးတယ်။ဖယားရှင်ကမလို့ရလို့ပြညတ်ထားတဲ့အရာကိုမိမအားဖြင့်ချိုးဖောက်မိခဲ့တယ်။အာဒံဟာသူ့ကိုယ်သူအပြစ်လုပ်မိတယ်လို့ဝန်ခံဖို့ထက်အာဒံကကိုတော်ဖယားပေးတော်မူသောမိမသည်ထိုအပြစ်အသီးကိုပေး၍ကျွန်တော်စားမိပါသည်လို့ဖယားရှင်ကိုလျှောက်တယ်။ထာဝရဖယားသခင်ကလူသည်ငါတို့တွင်တပါးပါးကဲ့သို့ဖြစ်၍ကောင်းမကောင်းကိုသိတတ်၏ယခုမှသူသည်ထာဝရအသက်ကိုရခြင်းကလက်ကိုဆမ်း၍အသက်ပင်ဤအသီးကိုမစားသည်ဟုမိန့်တော်မူ၍လူသည်မိမိထွက်သောမြေ၌လွတ်ရမည်အကြောင်းထာဝရဘုရားသခင်သည်အေဒင်ဥယျာဉ်ထဲကလွတ်လိုက်လေ၏လို့နှုတ်ကပတော်ကဖော်ပြထားပါသည်သောတရှင်များရှင်အာဒံတို့ဇနီးမောင်နှံ၂ယောက်ဟာအပြစ်ပြုလုပ်ပြီးအပြစ်သားတွေအနေနဲ့ထာဝရအသက်ရှင်ပြီးအေဒင်ဥယျာဉ်ထဲမှာပဲနေနေမယ်ဆိုရင်ထာဝရအပြစ်သားတွေဖြစ်ပြီးဘယ်လိုတွေဖြစ်နေကုန်ကြမလဲဆိုတာသောတရှင်တို့စဉ်းစားကြည့်ပါဒါကြောင့်အေဒင်ဥယျာဉ်အပြင်ကိုဖယားရှင်ကလွတ်လိုက်ပြီးမြေမှာပဲလုတ်ကင်စားတောက်စီပြီးနေထိုင်စေခဲ့တယ်ဘေးဘိုးကြီးအာဒံခေတ်ကရစ်ပူဇော်ခြင်းအပြင်အပြစ်လွတ်ခြင်းခွင့်ကိုဖယားရှင်စီစဉ်ပေးခဲ့ပါတယ်အာဒံဟာအသက်930မှာတည်သွားတယ်အပြစ်ရဲ့အခါဟာတည်ခြင်းပါပဲဒါပေမဲ့ဖယားရှင်ဟာထာဝရတည်ခြင်းမှထာဝရအသက်ရှင်ခြင်းရရှိအောင်စီမံကိန်းဆောင်ရွက်ပြီးယေရှုခရစ်တော်အားဖြင့်ကယ်တင်ခြင်းရရှိစေခဲ့ပါတယ်သောတရှိများရှင်ကျမတို့အနေနဲ့ဘိုးဘေးအာရန်အကြောင်းတွေးတောရင်နိလန်းနှစ်သွယ်အားဖြင့်တွေးတောဆင်ခြင်နိုင်ပါတယ်ဒါကတော့ဖန်ဆင်းရှင်ရဲ့လက်တော်တွင်ရှိဇင်ကာလမှာဆိုပြေလန်းဆန်းတဲ့အနေအထားနဲ့အာဒံနဲ့ဇနီးတို့ကဖယားသခင်ရဲ့ပညာချက်ကိုချိုးဖောက်မိခဲ့ကြောင်းအသိဝင်လာချိန်မှာရှေ့ယွန်းတဲ့အနေအထားကိုတွေ့ရှိကြရပါမယ်။သူဟာအိုမင်းနေတဲ့ဘိုးဘေးတယောက်အနေနဲ့သူ့ရဲ့သားသမီးတွေမြင်းမြစ်တီကျွတ်တွေနဲ့အေဒင်ဥယျာဉ်ရဲ့တာယာလှပမှုနဲ့တကူးကြီးတဲ့ဖယားရှင်ရဲ့မျက်နာတော်ကိုဖူးမြင်ခဲ့ကြရမှာပဲလို့တွေးတော်ကောင်တွေးတော်မိကြပြီလိမ့်မယ်။ဒါပေမဲ့ကဘာဦးချခန်းကြီး၅ကိုဖတ်ကြည့်မယ်ဆိုရင်အာဒံအနေနဲ့လူသားမျိုးဆက်60မြောက်အထိအသက်ရှင်ခဲ့တာတွေ့ရှိရပါတယ်။ထာဝရဘုရားသခင်ရဲ့အလင်းတော်ကိုမျက်မြင်ကိုယ်တွေ့ထိတွေ့ဖို့အင်မတန်မှခက်ခဲမှဖြစ်ပြီးအပြစ်တရားရဲ့အမှောင်တုဖုံးလွှမ်းရစ်ပတ်မှုခံစားလာခဲ့ရမှုနဲ့လှပတဲ့ဥယျာဉ်တော်ကြီးကိုစွန့်ခွာခဲ့ရတယ်။ပန်းပွင့်တွေလည်းညိုနွားငိုက်ကြကြတယ်တစ်ရွက်တွေလည်းပထမဦးဆုံးကြွေကြလာကြတယ်ဒီအချိန်မှာအာထံအနေနဲ့အေဝနဲ့အတူပြည်တံစီရင်ချက်ကိုရှောင်ရှားနိုင်ဖို့ရုန်းကန်နေရပါလိမ့်မယ်တောတရှင်တို့ရေကျမတို့လောကီသားတွေလည်းတချို့အကြောင်းအမျိုးမျိုးကြောင့်ကျမတို့ချစ်ရတဲ့အိမ်တော်စုတွေချစ်သူတွေမိတ်ဆွေတို့နဲ့ခွဲခွာကြရပါတယ်အဲ့ဒီလိုအခြေအနေမျိုးမှာသူတို့ကိုဘယ်တော့မှပြန်လည်တွေ့ဆုံခွင့်မရတော့ရင်အဲ့ဒီအတိတ်ကြောင့်ရင်နာမှုတွေကြေကွဲဝမ်းနည်းမှုတို့ကိုခံစားကြရမှာပါအာရန်အတွက်တော့ပို့ပြီးနာကျင်မှုကိုအကြိမ်ကြိမ်တော်တော်များများခံစားရပါလိမ့်မယ်သူရဲ့စိတ်နှလုံးကြေကွဲမှုဟာအပြစ်ကျူးလွန်မှုရဲ့အကျိုးဆက်အသီးအပွင့်တွေကိုသူ့အသက်တာမှာတွေ့ကြရပါတယ်ဒါတွေကတော့သူသားကာအီနာကသူသားအာဘီလာကိုတတ်တယ်။သူရဲ့သားသမီးတွေကဖန်ဆင်းရှင်ဖျားသခင်ကိုတ တဖြည်းဖြည်းစွန့်ခွာသွားကြတယ်။သူ့မိသားစုတွေဟာတခွဲတပြားဖြစ်သွားကြတာကိုသူတွေ့မြင်ခဲ့ရတယ်။သူ့ပြစ်မှုကသူ့နောက်ထက်ချမကွာလိုက်နေပါတယ်။တကယ်လို့ကယ်တင်ရှင်ယေရှုခရစ်တော်ကမျော်လင့်ခြင်းနဲ့ဂရုတော်ကိုမပေးထားလို့ရှိရင်သူ့ရဲ့တပိုးကိုသူဘယ်လိုတဲ့ပိုးနိုင်မှာလဲ။ဒါပေမဲ့အာဒံဟာနောင်လာနောက်သားတွေဖျားစကားနားထောင်ဖို့အတွက်ဖျားရှင်ရဲ့ညွန်ကြားချက်မိန့်တော်မူခြင်းခံရတဲ့အတွက်ဖျားရှင်မိန့်တော်မူချက်တွေကိုတည်တည်ချာချာတံပိုးထားပြီးနောက်ထရှိလာမဲ့မျိုးဆက်သစ်အတွက်သူကြက်မှတ်သွန်သင်ခဲ့တယ်။နောင်တရခဲ့တယ်။ဖျားရှင်ကလည်းခွင့်လွှတ်ခဲ့ပါတယ်။အပြစ်လွတ်တော်မူခြင်းတည်းဟူသောရွေးနုတ်တော်မူခြင်းစီမံကိန်းအစီအစဉ်ကိုဆောင်ရွက်ခဲ့တဲ့အတွက်ခရစ်တော်ဖျားကလူတွေကိုရွေးနှုတ်ဖို့ပြန်လဲကြွလာတဲ့အခါမှာတည်နေတဲ့လူတချို့ပြန်လဲထမြောက်လာတဲ့အခါဘိုးဘေးကြီးအာရန်ဟာတဦးအပါဝင်ဖြစ်ပါလိမ့်မယ်။သောတာရှင်တို့ရေကျမတို့ရဲ့အသက်တာမှာလဲစုံစမ်းခြင်းကိုအောင်နိုင်တဲ့သူတွေဖြစ်ဖို့ကြိုးစားကြရမယ်အပြင်မှားယွင်းတဲ့ဆုံးဖြတ်ချက်တစ်ခုကြောင့်ဒုက္ခတုခဥတီရာကိုရောက်ရှိသွားတဲ့လူတွေမဖြစ်အောင်တတိကြီးစွာထားရမယ်။စုံစမ်းခြင်းထဲမှာကြာရှုံသွားရင်လေစစ်မှန်တဲ့နောင်တနဲ့ဖျားရှင်ထံပြန်လာလို့ရှိရင်ဖျားရှင်ဟာအဖြစ်ကိုခွင့်လို့ပြီးကယ်တင်ခြင်းရရှိပြီးတော့ထာဝရအသက်ရရှိဖို့ပြန်လဲရွေးကောက်မှာဖြစ်ပါတယ်။သောတာရှင်တို့လည်းကယ်တင်ခြင်းခံရပြီးထာဝရအသက်အတွက်ရွေးကောက်ခံရတဲ့သူတွေဖြစ်ကြပါစေလို့ဆုတောင်းမေတ္တာပို့သရင်ဘိုးဘေးကြီးအာဒံအသက်တာမှာသင်ခန်းစာရယူနိုင်ကြပါစေ။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖဖျားအပြစ်သားများဖြစ်တဲ့ကျွန်တော်တို့မှတို့ကိုအပြစ်လွတ်ကယ်တင်ခြင်းခံရပြီးထာဝရအသက်ရရှိရန်ရွေးနုတ်တော်မူပါမည်အကြောင်းမျက်တော်မူသောယေရှုခရစ်တော်ဖခင်၏မဟာနာမတော်ကိုအမိပြုလျက်တောင်းလျှောက်ပါ၏ဖခင်ဆောသောဖခင်အာမင်
ใจลังก็ชอบคือก็โลดได้อัศจรรย์ดูมองไม่ลอก็ไหนจริงเลยดอตูซาดายก็สาวยาอเส้นตาไล่ชอบดอตูจะเฉยเฉยมาทุกข์เนี่ยจုံยามเองโอ้ไม่เสียเต็มแล้วส่งแค่ปานเป็นแต่ตาเกิดปาสาดานาไลมาลาเป็นชินาไลมาลาเป็นจะสิ้นสาบาทเนี่ยบัวมามาตัว
บาวาเยจุดองเยมีรีสีลา
လေးတို့ရေဒီကနေ့လိလာစေခြင်းတဘာဝသစ်ပင်တွေအကြောင်းမှာစိတ်မမ်းမင်ရဲ့အကြောင်းကိုကလေးတို့ဗဟုသုတရရှိစေဖို့ပြောပြပေးမယ်နော်။ဒါကြောင့်ကလေးတို့အနေနဲ့မှတ်သားနာထောင်ကြပါကွယ်
။ဟုတ်ကဲ့ပါမမကျေးဇူး။ဒါတို့သမီးတို့နားတော့မှတ်သားပါမယ်
။ကလေးတို့ရေစိတ်မမ်းမင်ကိုတွေ့ဘူးကြလားကွယ်
။ဟုတ်ကဲ့တွေ့ဘူးပါလေမမကျေးဇူး။ဒါတို့ခြံထဲမှာစိတ်ပန်းပင်ရှိပါတယ်
။ဟုတ်လားလင်းလင်းအဲ့ဒီစိတ်မမင်းကအပွင့်ပွင့်ပြီလားကွဲ့
ဟုတ်ကဲ့အပွင့်ပွင့်ပါတယ်မမချစ်စု
ကဲဒါဆိုတားရဲ့ခြံထဲကစိတ်မမ်းပွင့်အရာလေးတွေကဘာအရာလဲကွဲ့
တားတို့ခြံထဲကစိတ်ပန်းပွင့်လေးတွေရဲ့အရာကအနီအောင်ပါမမချစ်စုရဲ့
ဟုတ်လားကဲဒါနဲ့သမီးလေးလုံးလုံးတို့ခြံထဲမှာလဲစိတ်မမ်းမင်စိုက်ထားသေးလား
ဟုတ်ကဲ့မမချစ်စုဖဖို့စိုက်ထားတဲ့စိတ်ပန်းမင်ရှိပါတယ
်ဩဟုတ်လားဒါဆိုရင်သမီးခြံထဲကစိတ်မမ်းပွင့်လေးတွေက ဘာယောင်လေးတွေလဲ?
အဝါယောင်လေးပါမမချစ်စု
။ဒါဆိုရင်စိမ်းမန်းပွင့်လေးတွေပွင့်နေတဲ့အချိန်မှာသားတို့သမီးတို့ခြံလေးတွေကတိတ်လှနေမှာပဲနော်။မမချစ်စုလဲ?မမခြံထဲမှာစိုက်ချင်လိုက်တာကွယ်။အော်ဒါနဲ့စိမ်းမန်းမင်ကိုစိမ်းမန်းအသီးကနေမျိုးစေ့ယူရတယ်ဆိုတော့အဲ့ဒီစိမ်းမန်းသီးတွေကြွေကြရင်မမချစ်စုကိုကောက်ပေးထားကြအောင်နော်
။ဟုတ်ကဲ့ပါမမ။မမချစ်စုစိမ်းမန်းအသီးကနေဘလလော့ပြီဆက်ရမှာလဲ။
အေးကွယ်လင်းလင်းမေးတာမှန်နေကွယ်စိမ်းမန်းအသီးတွေကမျိုးစိတ်ကိုအညောင်ဖောက်ပြီးဆူဆွတ်တဲ့မြေဩဇာထဲမှာနှစ်လလောက်မြုပ်ထားရတယ်လေအညောင်ပေါက်လာတဲ့အစိတ်ကိုမိုးဦးကျချင်ရောက်မှပြိုခင်းထဲမှာနှစ်နှစ်လောက်ဆိုက်ရတယ်နောက်တော့မှကိုဆိုက်ချင်တဲ့နေရာမှာရွှေ့ဆိုက်ရတယ်လေ
မမချစ်စုပြောတယ်လို့မျိုးဟုတ်မယ်တမီးရဲ့ဖေဖေအဲ့လိုမျိုးဆိုက်တာတွေ့ဘူးတဲ့
ဟုတ်လားစိမ်းမန်းပြိုးပင်လေးတစ်ပင်လောက်တမီးရဲ့ဖေဖေစီမှာတောင်းပေးနော်
ဟုတ်ကဲ့ပါမမသမီးဖေဖေစီမှာမမဆိုင်ဖို့အတွက်ပြိုးပင်လေးတောင်းပေးပါမယ
်ကဲကလေးတို့ရဲ့အိမ်မှာစိမ်းမန်းမင်ကိုစီရှိကြတယ်ဆိုတော့ကလေးတို့အနေနဲ့စိမ်းမန်းမင်ကိုစိတ်ဝင်စားမှုရှိသလားမရှိဘူးလားဆိုတာသိရအောင်မမချစ်စုမိကုံးလေးတစ်ခုမေးမယ်နော
်ဟုတ်ကဲ့မေးပါမမချစ်စု
ဟုတ်ပါပြီဒါဆိုရင်မေးမယ်နော်စိမ်းမန်းရွက်နဲ့ဆင်တူတဲ့အရွက်တစ်မျိုးရှိတယ်ကွအဲ့ဒီအရွက်ကဘာရွက်တွေများဖြစ်မလဲကွ
မကြီးရပါမမချစ်စု
။အိုးကွယ်ခလေးတို့ကအသက်ငယ်ပေမဲ့ဘဟုတုတရှိကြလိုက်တာ
။ဒါကမေမေပြောတာကြဘူးလို့ပါ
။သမီးကတော့ဘိုးဘိုးပြောတာကြဘူးလို့ပါ။အ
ေးကွယ်ခလေးတို့ကလူကြီးသူမတွေပြောပြတဲ့စကားတွေကိုတေချာမှတ်သားနားထောင်ကြတာပဲ။ခလေးတို့ရေစိမ်းမန်းပင်ကတနစ်လုံးစိမ်းလန်းပေမဲ့အရိတ်ကောင်းတဲ့အပင်မျိုးတော့မဟုတ်ဘူးပေါ့။ဒါပေမဲ့လေစိမ်းမန်းပင်ကနေလှပတဲ့ပန်းမွင့်လေးတွေပွင့်လို့လူတွေကပန်းမီတစ်မျိုးအနေနဲ့စိုက်ပျိုးကြခြင်းဖြစ်တယ်ကွ။ဒါကြောင့်မို့စိမ်းမန်းမင်လေးတွေပွင့်နေချိန်မှာအင်မတန်မှလှပတဲ့အပွင့်လေးတွေကိုကြည့်ပြီးလူတွေရဲ့ရင်ထဲမှာကြည်နူးပီတီဖြစ်ရတယ်မဟုတ်လား။လှပတဲ့ပန်းလေးတွေကိုကြည့်ပြီးဘယ်သူကမှမချီးမွမ်းမဲ့မနေနိုင်ကြဘူးကွ။တွေ့မြင်သူတိုင်းကချီးမွမ်းကြရတယ်လေ။
ဟုတ်ပါတယ်မမချစ်စုဒါကြောင့်ဖူဖိုးကသူစိုက်ခဲ့တဲ့စိတ်ပန်းပင်ကပန်းတွေပွင့်တိုင်းအမြဲချီးကျူးပါတယ
်အေးကွယ်အဲ့ဒီလိုပဲပေါ့ကလေးတို့ကိုသူတပားကချီးမွမ်းဂုဏ်ပြုတဲ့စကားလေးတွေပြောဆိုစေဖို့ကလေးတို့ကစိတ်မန်းပွင့်လေးတွေလို့ဖြစ်ကြရမယ်နော
်ဒါတို့ကဘယ်လိုလုပ်စိတ်ပန်းပွင့်လို့ဖြစ်ရမှာလဲမမချစ်စုရဲ့
အော်ဒီလိုပါကွယ်ပန်းလေးတွေကလည်းသူ့အလှနဲ့သူမဟုတ်လားဒီတော့ကလေးတို့ကလည်းအကူအညီလိုအပ်နေသူတွေကိုကူညီလှုပ်ဆောင်ပေးရမယ်လीဒီလိုလှုပ်ဆောင်ပေးမှုတွေကကလေးတို့ကိုပေးဆွနိုင်တဲ့အလားတရားလေးတစ်ခုဖြစ်တယ်ကွယ်ဒါမှကလေးတို့ရဲ့စူးစမ်းလှုပ်ဆောင်မှုတွေကိုတွေ့ရတော့ကလေးတို့ကိုဘယ်သူကမှမချီးမွမ်းမဲ့မနေနိုင်ကြဘူးပေါ့အဲ့ဒီလိုအတိတ်ပဲမျိုးကလေးတို့ကိုမမချစ်စုကပြောပြပေးချင်တာပါကွယ
်ဟုတ်ကဲ့ပါမမချစ်စုဒါတို့သမီးတို့နားလဲပါပြီအလားတရားဆိုတဲ့အတိတ်ပဲကိုလည်းတည်သွားပါပြီမမချစ်စု
အေးကွယ်လိမ္မာလာတဲ့ကလေးတို့ဘဘွက်လေးအောင်မြင်မှုတွေနဲ့ပြည့်စုံပါစေလို့မမချစ်စုကစုမုံကောင်းတောင်းပေးလိုက်ရပါတယ်ကွယ
်သောတာရှင်များရှင်မြမဆွဲစုံချမ်းအတွင်းကားမှစိမ်းမန်းပြီအကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်မှကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
shall like ba no na la for than cha in ma mya lwe ge wa ye dai ge to see you come me kwe che
အတန်မှာအတန်လွတ်နေပါတယ်ရှင်ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းပွဲအစီအစဉ်မှာလူငယ်မောင်မဲတို့အတွက်သီမတ်ဖွဲ့ရတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပြိုရွယ်မောင်မဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲ
နေ့ချင်းအတမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့လူငယ်မောင်မယ်များမင်္ဂလာပောင်းနဲ့ပြည့်ဝကြပါစေ။လူငယ်မောင်မယ်တို့ရေဒီနေ့ပြိုရွယ်မောင်မယ်သီကောင်းဖွယ်အစီအစဉ်မှာလူငယ်တို့လောက်ကန်ရန်အလုပ်တစ်ခုဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်။လူငယ်မောင်မယ်တို့ရေလူငယ်တို့လောက်ကန်ဖို့ဖျားသခင်စီမှာအလုပ်တစ်ခုရှိပါတယ်။ကိုလက်ဝါးကားတိုင်းကိုထမ်းပြီးခရစ်တော်နောက်ကိုလိုက်ပါဒါမှမဟုတ်ရင်ကိုတော်အတွက်မထိုက်တန်ပါဘူးလူငယ်မောင်မယ်တို့နဲ့ဆက်ဆိုင်ပြီးဖခင်ရဲ့အလိုတော်ဘယ်လိုရှိသလဲဆိုတာသင်တို့ပြောဆိုနိုင်သလားဖခင်ရှင်ရဲ့အလိုတော်ကိုမလိုက်နိုင်ဘယ်လိုကဲတင်ချင်းရရှိမှာလဲဖခင်ရှင်ကိုသစ္စာရှိသူတွေအတွက်ကတော့ဖခင်ရှင်ဟာမိမိရဲ့လက်ရတော်ဘက်မှာရှိတဲ့သူတို့ကိုမိမိရဲ့လက်ရတော်ဘက်မှာရှိတဲ့သူတို့ကိုချီးမြှင့်ပြီးတာဒူသစ္စာရှိသောငယ်သားကောင်းလို့မိန့်တော်မူမယ်။လူငယ်မောင်မယ်တို့ရေအသက်ဝိညာဉ်တွေအဖို့ဆုတောင်းပါ။နှုတ်ညံ့သိမ့်မွေ့ပြီးငြိမ်သက်ချင်းရှိတဲ့လူတွေအဖြစ်အသက်ရှင်ပါ။ကိုယ်ဝိညာဉ်ကိုကဲတင်ချင်းပေးနိုင်ုံသာမကဘူး။တခြားသူတွေရဲ့အသက်ဝိညာဉ်တွေကိုပါကဲတင်ချင်းပေးနိုင်ဖို့စိတ်အားထက်သန်မှုမေတ္တာတရားနှိမ့်ချခြင်းတွေလူငယ်မောင်မယ်တို့မှာရှိရမယ်။လူငယ်မောင်မယ်တို့ရေသင်တို့ဟာတချင်းဆိုတာထက်ပိုပြီးဆုတောင်းပါအလုံးလို့ဖို့ဖျားသခင်အလိုတော်ရှိပါတယ်လမ်းမကိုလိုက်နေတဲ့လူငယ်မောင်မယ်တို့ခရစ်တော်၌လမ်းမကိုပြောင်းလဲလိုက်ပါသင်တို့ဟာခွန်အားနဲ့ပြည့်ဝတဲ့တာမာဖြတ်လတ်တဲ့လူတွေဖြစ်တဲ့အတွက်အယားယာမစိတ်အားထက်သန်နေကြတယ်ဟောပြောခြင်းနဲ့ဆုံးမသွန်သင်တဲ့အလုပ်ကိုလူငယ်မောင်မယ်တို့ပြုလုပ်နိုင်ပါတယ်ဒါကြောင့်ဓမ္မဆရာတွေထိထိရောက်ရောက်မလုံနိုင်တဲ့နေရာတွေကိုလူငယ်မောင်မယ်တို့သွားရောက်နိုင်ပါတယ်။ဖခင်အမှုတော်မှာပါဝင်ဆက်ကပ်လို့တဲ့လူငယ်မောင်မယ်တွေဟာမိမိတို့အိမ်တောင်ကနေပြီးအစပြုရမှာဖြစ်တယ်။လူငယ်မောင်မယ်တို့ရဲ့အိမ်တောင်မိမိအိမ်နာနီးချင်းတို့မိမိတို့မိတ်ဆွေသူတို့စီကနေအစပြုရမယ်။အိမ်တွင်းသာသနာကိုပြုလုပ်ခြင်းဟာစစ်ဆေးမှုတစ်ခုဖြစ်ပါတယ်။ကျဲပြန့်တဲ့နေရာဒေသနေတွေမှာလောက်ကင်နိုင်ဖို့လူငယ်မောင်မယ်တို့မှာအစွမ်းတတ်တည်ရှိမရှိသိရှိဖို့အတွက်ဖော်ပြတာဖြစ်တယ်။အကောင်းဆုံးအောင်မြင်တဲ့နီးလန်းကတော့လူငယ်တို့ရဲ့အလုပ်အကိုင်းမှာတူးချင်းစ조사တာဟာခမန်းတာထက်ပိုပြီးတော့ပြီးစီးပါလိမ့်မယ်။လူငယ်မောင်မယ်တို့အပါအဝင်အမှုတော်ဆောင်လူငယ်တွေအသင်းတော်မှာရှိတဲ့လူငယ်တွေရဲ့စ조사မှုမရှိခြင်းကြောက်ရွံ့ခြင်းပြင်းရည်နေခြင်းစိတ်ဝင်စားမှုမရှိခြင်းဇာရမာနရဲ့ဆွဲဆောင်မှုနောက်ကိုဦးစားပေးလိုက်ရှောင်နေကြတဲ့အတွက်အသက်ဝိညာဉ်တွေအများကြီးပျက်စီးနေပါပြီလူအသက်ဝိညာဉ်တစ်ခုရဲ့တန်ဖိုးကိုအဖိုးမဖြတ်နိုင်ပါဘူးကာရာနီတောင်ကုန်းမှာဖြစ်ပျက်ခဲ့တဲ့သခင်ယေရှုရဲ့လောကသားတွေအတွက်တက်တော်စွမှုဟာဘယ်လောက်တန်ဖိုးကြီးတယ်လဲဆိုတာမပြောနိုင်လောက်အောင်ကြီးမားတဲ့မေတ္တာပါပဲခရစ်တော်ဖျားအဖို့အသက်ဝိညာဉ်တစ်ခုကိုအောင်မြင်ခြင်းဟာတခြားသောအသက်ဝိညာဉ်တွေကိုအောင်နိုင်ဖို့ကူညီဆောင်ရွက်ခြင်းဖြစ်ပါတယ်။ကောင်းကြီးမင်္ဂလာနဲ့ကဲတင်ခြင်းဟာအစဉ်အမြဲပဲတိုးတက်နေပါတယ်ဆိုတဲ့အကြောင်းကိုလူငယ်မောင်မယ်တို့သိရှိဖို့အတွက်ပြိုရွယ်မောင်မယ်သိကောင်းပွင့်အစီအစဉ်ကနေပြီးတော့ပြောပြလိုက်ပါတယ်။လူငယ်မောင်မယ်များရှင်လန်းချမ်းမြေ့ကြပါစေကွယ်။ တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်။ဗျာဒိတ်တော်အတန်စာပေးစာယူဌာနသို့ဆက်သွယ်လိုပါကဗျာဒိတ်တော်အတန်စာပေးစာယူဌာနစာတိုက်တက်တာအမ681ဗဟိုစာတိုက်ကြီးရန်ကုန်မြို့သို့စာရေးဆက်သွယ်နိုင်ပါရဲ့ရှင်
။တော်တာရှင်များခင်ဗျာဗျာဒိတ်တော်အတန်စာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကိုအားပေးနေတဲ့သောတာရှင်များခင်ဗျာမျောလင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 459နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။